Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်စက်တင်ဘာလ22ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line 2 meter 16 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါအခုညနေစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မခင်မြူထွေးပါရခိုင်ပြည်နယ်အတွင်းပြည်ပကရိအဆုံးသက်ရေးအမြန်ဆုံးကင်တွယ်ဆောင်ရွက်ဖို့ Britain ဝန်ကြီးချုပ် Theresa May ကတိုက်တွန်းပါတယ်အင်အားဖြင့်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးရီအပြင်းထန်ဆက်ရွာနေပြီးတော့ကျွန်းတစ်ခုလုံးလျှက်စင်ပြီးလည်းပြတ်နေပါဗျ။နိုင်ငံတကာမှာမိတ်အင်အားနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမှုခိုင်မှာအကောင်းလောက်အောင်လုပ်ဆောင်ရေးဟာအမေရိကန်စီးရေးမဟာဗျူဟာအတွက်တော့အရေးကြီးတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ဒီလိုထိတ်ထန်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြပြပေးသွားပါမယ်ရှင်
။အခုညနေပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာရခိုင်ပြည်ပခရေးမြမအစိုးရကဖြည့်ရှင်းဖို့ကြိုးစားနေတဲ့အချိန်မှာနိုင်ငံတကာဘက်ကလည်းဝိုင်းဝန်းပံ့ပိုးကြဖို့
The government of Myanmar is deeply concerned about the present situation in Rakhine. Our deepest sympathy goes to the families
ဒုတိယသမ္မတဦးဟင်နရီဘန်ဒီယူရဲ့မိန့်ခွန်းကောက်နှုတ်ချက်နဲ့အတူအမေရိကန်သမ္မတကရောမြမအရေးပါတွေပြောခဲ့တယ်လဲဆိုတာကိုတစ်ဆက်တည်းနားဆင်ရပါမယ်။အဲဒီနောက်မြမမိုးရာသီအတွင်းမှာချင်းပြည်နယ်ရဲ့နေရာတချို့ရေကြီးမြေပြိုတာတွေရှိနေတဲ့အခြေအနေကိုလည်းအစီအစဉ်နောက်ပိုင်းမှာကြားကြရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့ကကြေညာပေးပါမယ်ရှင်။
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်ပခရီအဆုံးသက်ရေးအမြန်ဆုံးကင်တွယ်ဆောင်ရွက်ဖို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာပေါ်ထူနေကတိုက်တွန်းပြောဆိုသွားပါတယ်
။ I call on the Burmese authorities to put an end to the violence, allow humanitarian access and fully implement the Annan Commission recommendation.
အကျဉ်းဖတ်မှုတွေအဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာနန်ကော်မရှင်ရဲ့ခွင့်ပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာဆွေရအာဏာပိုင်တွေကိုကျွန်မတောင်းဆိုပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချင်းချောက်ရာရောက်နေတယ်လို့ဆိုပြီးဒီအချက်တဲကိုဆုံးသက်ဖို့ကုလသမဂ္ဂအနေနဲ့ပြည်မြင့်ထန်တဲ့ရည်ယူဆောင်ရွက်တဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီစည်းဝေးမှာတိုက်တွန်းပြောသွားပါတယ်။ဒီတော့အတွင်းအမေရိကန်ဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီယာလည်းမြန်မာနိုင်ငံကိုရောက်ရှိနေပြီးတော့ဒီကနေ့မှာတော့ရခိုင်ပြည်နယ်ကဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံပါတယ်။ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့အင်အားသုံးနေနေမှုတွေကိုအဆုံးသတ်ပြီးပြည်ပကရီအတွင်းထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးရေရှည်ဖြည့်ရှင်းနိုင်မယ့်အဖြစ်တစ်ခုရှာဖွေဆောင်ရွက်သွားဖို့သူကတိုက်တွန်းပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဩဂတ်လကတကြောပြန်ပြန်လည်ဖြစ်ပွားတဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းဒီလ19ရက်နေ့တုန်းကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တယ်လီဖုန်းဆက်သွယ်ဆွေးနွေးခဲ့ပါတယ်။အခုလိုနိုင်ငံတကာကဖိအားတွေတွန်းမြင့်နေချိန်မှာပဲမြန်မာဒုသမ္မတဦး Henry Bantiu ကတော့ရခိုင်ရေးကိုမြန်မာဆွေရကကင်တွယ်ဖြစ်ရှင်းနေတဲ့အကြောင်းနဲ့နိုင်ငံတကာကလည်းပူးပေါင်းပါဝင်ကူညီကြဖို့မနေ့ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်ရှင်။
စစ်တွေမြေမှာယာနဲ့ချီတဲ့လူကြီးကလူသားချင်းစာနာမှုဆိုင်ရာထပ်ပိုင်းပစ္စည်းတွေပို့မှာကိုမနေ့ကအတင်းဝင်ရောက်ဟန်တားခဲ့တာကြောင့်ရဲတွေကတနက်ဖောက်လူစုခွဲပြီးတနေ့ရရှိသူ10ဦးကိုနောက်ဆုံးဖမ်းဆီးလိုက်ပါတယ်။မြန်မာဆွေရသတင်းထုတ်ပြန်ရေးကော်မတီရဲ့ညညချက်ထဲမှာအင်အား300ခန့်ရှိတဲ့လူလူကြီးက ICRC အပြည်ပြည်ဆိုင်ရာချက်ချေနေဖွဲ့အနေနဲ့မောင်းထောဒေသကဒုက္ခသည်တွေစီပို့မဲ့ထပ်ပိုင်းပစ္စည်းတွေကိုပြန်ချပြီးဆက်လီမထွက်ဖို့တားမြစ်ခဲ့ကလုံခြုံရေးတပ်ဖွဲ့တွေကိုလည်းပြန်လည်တိုက်ခိုက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီဆက်လီအနေနဲ့စစ်တွေမျိုးစင်ကြီးဖုံးဆက်ယူကြကဲစဲစခန်းဤဘူးဒီတောင်လေးစိတ်ကနေမထွက်ခင်တင်ထားတဲ့မိအိမ်အမျိုးသမီးအသုံးပစ္စည်းနဲ့ဝက်စားပါဝင်ဒီထောက်ပံ့ရေးပစ္စည်းတွေဟာဘင်္ဂါလီရီစီကိုပို့မှလို့တန်ရရှိပြီးမြို့နေရခိုင်လူအုပ်ကအခုလိုတားခဲ့တာဖြစ်တယ်လို့ဒေသခံရရှိသူကဆိုပါတယ်။တန်ဃာတော်တွေနဲ့လုံခြုံရေးတပ်ဖွဲ့တွေပေါင်းပြီးဒီလူအုပ်ကြီးကိုဖျောင်းဖျားခဲ့ပေမဲ့လူအုပ်ကြီးဘက်ကဂျင်ကလိတွေခဲတွေမိရှို့ထားတဲ့ဓာတ်စီပလင်းတွေနဲ့ပစ်ပေါက်ခဲ့တာကြောင့်နောက်ဆုံးမိုးချုပ်ကြီးမှာတနက်ဖောက်လူစုခွဲခဲ့ရပြီးည7နာရီကမှလူစုကွဲသွားခဲ့တယ်လို့မြို့မိပြဖတ်တူကလည်းရှင်းပြပါဗျ။တမတော်အနေနဲ့ပါနောက်ဆုံးအင်အားဖြည့်ပေးရတဲ့ဒီလူစုခွဲမှုထဲမှာရဲတပ်ဖွဲ့ဝင်အချို့တန်ရအနှဲငယ်ရခဲ့ပြီးလူအုပ်ထဲမှာပါတဲ့တန်တရာရှိသူ10ဦးကိုလည်းဆက်လက်စစ်ဆေးမှုတွေလုပ်နေတယ်လို့အစိုးရသတင်းကြေညာချက်ထဲမှာဖော်ပြထားပါဗျ။တကယ်တော့ဩဂတ်လ25ရက်နေ့မှာမြန်မာအများအခေါ်ပင်ဂါလီသူတို့ခေါ်ရိုဟင်ဂျာအကြမ်းဖက်အုပ်စုအနေနဲ့လုံခြုံရေးစခန်းတွေကိုတပြိုင်တည်းတိုက်ခိုက်ပြီးတပ်မတော်ဘက်ကလည်းမြေရှင်းလင်းလုပ်ပြီးပြန်တိုက်ခိုက်နေနေရမှာ လူတွေယာနဲ့ချီတည်ခဲ့ရပြီးရွာပေါင်းများစွာမိရှုခံရကစစ်ပွဲပဋိပက္ခရာတွေကနေလွတ်ဖို့လူပေါင်းသိန်းတွေနဲ့ချီပြည်တွင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြပါတယ်ခင်ဗျာ
အီရန်ရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုကန့်သတ်တဲ့2015ခုနှစ်နိုင်ငံတကာသဘောတူစာချုပ်ကိုအမေရိကန်ဘက်ကပြန်ရုပ်သိမ်းတဲ့မသိသူဆုံးဖြတ်ထားပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်ကျွန်တော်အနေနဲ့တော့ဆုံးဖြတ်ထားပြီးပါပြီခင်ဗျားတို့ကိုနောက်ပိုင်းမှာအသိပေးသွားမှာပါလို့သမ္မတထရမ့်ကနယူးယောက်မြို့မှာပါလက်စတိုင်းသမ္မတမမ်မုတ်အဘက်စ်နဲ့အတူဓာတ်ပုံရိုက်ခန့်ချိန်အတွင်းမှာသတင်းထောက်တွေကိုပြောသွားပါရယ်အီရန်နျူကလ িয়ার သဘောတူညီချက်ဟာအမေရိကန်လက်မှတ်ရေးထိုးခဲ့တဲ့အဆိုအဝါဆုံးသဘောတူညီချက်တွေကတစ်ခုဖြစ်တယ်လို့လည်းသမ္မတထရမ့်ကအင်္ဂါနေ့တုန်းကကုလသမဂ္ဂအထူးညီလာခံမှာပြောခဲ့တာပါဒီသဘောတူစာချုပ်ကိုသူ့အရင်သမ္မတဘရက်အိုဘားမားလက်ထက်မှာချုပ်ဆိုခဲ့တာပါဒီသဘောတူညီချက်အရအီရန်အနေနဲ့သူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေကိုရပ်ဆိုင်ပြီးအပြန်လန်အဖြစ်နိုင်ငံတကာကအီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုကြီးတွေကိုဖယ်ရှားပေးခဲ့တာဖြစ်ပါတယ်အီရန်အနေနဲ့ဒီနိုင်ငံတကာသဘောတူညီချက်နဲ့အညီလိုက်ပါဆောင်ရွက်နေပြီးချိုးဖောက်တာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရိုဟာနီကပေါ်တူနီကကုလသမဂ္ဂအထူးညီလာခံမှာပြောသွားပါတယ်အီရန်ဘက်ကတော့ဒီသဘောတူစာချုပ်ကိုစပြီးတော့ချိုးဖောက်မှာမဟုတ်ပဲတကယ်လို့နိုင်ငံတစ်ခုခုကသာချိုးဖောက်ခဲ့မယ်ဆိုရင်လေဒီအတွက်အီရန်ဘက်ကပြက်ပြက်သားသားတုံ့ပြန်ကင်တွယ်သွားမှာဖြစ်တယ်လို့အီရန်သမ္မတကပြောဆိုသွားပါရဲ့ရှင
်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာထောင်ထဲချီတဲ့ဆန္ဒပြသူတွေကသမ္မတရိုဒရီဂိုဒူတာတီအလက်အောက်မှာအာဏာရှင်စနစ်ကိုပြန်ရောက်သွားနိုင်တာကိုတိုင်းပြည်ကိုအသိပေးဖို့ဒီနေ့လမ်းမပေါ်ထွက်ဟောပြောခဲ့ကြပါတယ်ဖိလစ်ပိုင်သမ္မတဟောင်းအာဏာရှင်ဖာဒီနန်မာကိုစ်အင်းနဲ့1982ခုနှစ်တုန်းကစစ်အုပ်ချုပ်ရေးကြီးညာခဲ့တဲ့နှစ်ပတ်လည်ဒီနေ့မှာအခုလိုဆန္ဒပြသူတွေအနေနဲ့မနီလာမြို့တော်ဝိုက်ချီတက်ပြီးနေရာပေါင်းများစွာမှာဟောပြောပွဲတွေလုပ်ခဲ့ကြတာပါတကယ်တော့အာနာရှင်ဟောင်းမာကုတ်စ်အနေနဲ့ဒီစစ်အုပ်ချုပ်ရေးကြီးညာပြီးတိုင်းပြည်ကိုရဲရဲစက်စက်ဖိနှိပ်အုပ်ချုပ်လာခဲ့ရမှာ1986ခုနှစ်မှာတော့နိုင်ငံတော်လူထုအုံကြွားမှုကြီးအောင်မှာနိုင်ငံကနေထွက်ပြေးပြီးယာရုကဆင်ပေးခဲ့ရပါတယ်ဒီဆန္ဒပြသူတွေဟာအရင်အာနာရှင်ဟောင်းမာကုတ်စ်ကိုအားချတဲ့လက်ရှိသမ္မတဒူတာရီဟာလည်းအရင်အာနာရှင်မာကုတ်စ်လိုပဲအာနာရှင်လုပ်ရက်တွေအများကြီးလှုပ်ထားပြီးပြီလို့ဝေဖန်လိုက်ပါတယ်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာရီအနေနဲ့အာနာရလာပြီးမကြာခင်အတွင်းမိနစ်တုံးကမိုးရဆေးဝါးရောက်ဝယ်အသုံးပြုသူတွေကိုပြင်းပြင်းထန်ထန်နှိမ်နှင်းခဲ့ရမှာတန်တရားရှိသူပေါင်းထောင်ပေါင်းများစွာတည်ဆုံခဲ့ကြပါတယ်အခုလည်းနိုင်ငံတော်မင်းပြည်နယ်မှာအဲဆသွေးကြအကျွမ်းဖက်တွေကိုတိုက်ခိုက်ဖို့ဆိုပြီးစစ်အုပ်ချုပ်ရေးချထားတာကိုအခုဒီဆန္ဒပြသူတွေအနေနဲ့စုပူကျန်းဖတ်မှုတွေဖြစ်လာရင်ဒါမှမဟုတ်နိုင်ငံအတွက်အနှောက်အယှက်တွေဖြစ်လာမယ်ဆိုလို့ရှိရင်တနိုင်ငံလုံးကိုပါစေုပ်ချုပ်ရေးကြီးညာဖြစ်မယ်လို့သမ္မတဒူတာတွေကချိန်ချောက်ထားပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်းကနေကြာတာရင်းနေညနေခင်းထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်အင်အားပြင်းဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်ပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးရီအပြင်းထန်ဆက်ပြီးတော့ရွာနေပါတယ်။ကျွန်းတစ်ခုလုံးလျှက်စစ်ပြီးပြတ်တောက်နေပြီးတော့နေရာတော်မများမှာရေကြီးနေတယ်လို့လူတအုပ်ထက်မနေသိဆုံးခဲ့ရပြီပါဗျ။ဒီမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာနှစ်ပေါင်း90နီးပါးအတွင်းအဆိုးအဝါးဆုံးတိုက်ခတ်တဲ့ဟာရီကိန်းမုန်တိုင်းဖြစ်ပါတယ်။ကျွန်းတစ်လျှောက်မှာရာနဲ့ချီတဲ့ခိုလုံရေးစခန်းတွေဖွင့်ချပြီးတော့မုန်တိုင်းတန်တင့်သူ11,000ကျော်ခိုလုံနေကြတယ်လို့ကိုယ့်အိမ်မှာပဲကိုမရရအောင်နေကြတဲ့သူတွေလည်းရှိပါတယ်။မုန်တိုင်းမာရီယာကြောင့်တချို့နေရာတွေမှာမိုးရေကြိမ်50စင်တီမီတာအထိရွာသွန်းခဲ့တာပါ။လေတိုက်နှုန်းပြင်းထန်တာကြောင့်လည်းလျှက်စစ်တပ်အားလိုင်းတွေတယ်လီဖုန်းတာဝါတိုင်တွေပြက်ကျပျို့စီးပြက်ကျခဲ့ပြီးတော့ဒီအဆောက်အဦးခေါင်းမိုးတွေလည်းလွင့်ထွက်ကုန်တာပါ။ဆိုးဝါးတဲ့ရေကြီးရေရှမ်းမှုတွေဒီကနေ့ဆက်ပြီးတော့ကျွံရနိုင်သေးတယ်ဆိုရကိုဆန်ဟွားမြို့မှာရှိတဲ့အမျိုးသားမိုးလေဝသဌာနကသတိပေးချပါရယ်။မုန်တိုင်းရွေ့လျားထွက်ခွာတဲ့နေ့မှာမိုးရေကြိမ်ပြန်ကျပြီးတော့လေပြင်းထန်ရော့ကျသွားလိမ့်မယ်လို့အမေရိကန်မြို့သားဟာရီကိန်းမုန်တိုင်းစောင့်ကြည့်စင်တာကတော့ခန့်မှန်းထားပါရယ်။မုန်တိုင်းမာရီယာဟာဒီကနေ့ဒိုမီနီကန်ရီပပ်ဘလစ်ကျွန်းနိုင်ငံမြောက်ဘက်ကမ်းလွန်ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးတော့မနေ့ပြန်တောက်ကြနေမှာတော့ဗြိတိန်ပိုင်း Tax နဲ့ Kikus ကျွန်းတွေနဲ့နောက်ဘာဟာမားစ်ကျွန်းနိုင်ငံအရှေ့တောင်ပိုင်းကိုရွေ့လျားသွားနေတာဖြစ်ပါရယ်။နောက်ဆုံးမူလေဝသခန့်မှန်းချက်တွေအရကတော့မုန်တိုင်းဟာတနအီလေတိုက်နှုန်း115မိုင်နှုန်းလောက်နဲ့တိုက်ခတ်နေပြီးတော့လေတိုက်အားပိုပြီးတော့ပြင်းထန်လာနိုင်တယ်လို့လည်းခန့်မှန်းထားပါရယ်ရှင်။
မက္ကဆီကိုနိုင်ငံမှာတော့အနည်းဆုံးလူပေါင်း230ကျော်သေဆုံးခဲ့ရတဲ့ငလျင်ပြည်ကယ်ဆယ်ရေးအဖွဲ့တွေအနေနဲ့ဒါဇင်တွေနဲ့ချီတဲ့အဆောက်အဦအပြတ်တွေကြားပိတ်မိနေသူတွေကိုဒီနေ့ဆက်ရှာဖွေနေကြပါတယ်။မက္ကဆီကိုမြို့ကကျောင်းတစ်ကျောင်းအတွင်းရှာဖွေမှုမှာတော့အပြက်စီးပုံတွေကြားထွက်မရဘဲပိတ်မိနေတဲ့ကျောင်းသူတွေကိုမနေ့ကတွေ့ရှိခဲ့ပြီးအသက်ရှင်နေသေးကြောင်းသူမကလက်လှုပ်ပြခဲ့ပြီးမှခက်ခဲခက်ခဲကဲထုတ်ပေးနိုင်ခဲ့ပါတယ်။ ဒီကဲတင်မှုကိုမနေ့ညကတခြားအလုံးဒီနေ့မနေ့စောပိုင်းအထိအချိန်ယူအသေးအံလုပ်ခဲ့ရမှာအပြက်စီးပုံတွေရွေ့သွားပြီးထပ်ပြူမကြလအောင်တတိကြီးစွာနဲ့ထိမ့်သိမ့်လွတ်ဆောင်ခဲ့ကြပါတယ်။ကဲစေးဒီမှာ Rudolfo Ruval Calva ကဖိုရိုရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်ရမှာကဲတင်နိုင်ခဲ့တဲ့ကျောင်းသူကသူမနာမည် Frida လို့ထုတ်ပြောခဲ့တယ်လို့ဆိုပါတယ်။အခုလိုနာမည်ထုတ်ပြောနိုင်ခဲ့တာအပြင် Frida ကအဲ့ဒီနားမှာနောက်ထပ်ကလေးနှစ်ဦးလည်းပြေးမိနေပြီးသေဆုံးနေတဲ့အလောင်းတွေလည်းရှိနေသေးတယ်လို့ဆက်ပြောခဲ့ပါတယ်။ဒါပေမဲ့ဒီကလေးနှစ်ဦးရှင်နေသေးသလားဆိုတော့မသိရသေးဘူးလို့ကယ်ဆယ်ရေးသမား River Calva ကထုတ်ပြောခဲ့ပါတယ်။တကယ်တော့ပြင်ရ 9.1 ရှိတဲ့ဒီငလျင်ကြီးအင်ကားနေကလှုပ်ပြီးကတည်းကဒီကြောင်းတွင်းရှာဖွေမှုထဲမှာစုစုပေါင်းအလောင်း25လောင်းတွေ့ခဲ့ရပြီးဒီထက်ကအများစု22ဦးဟာကလေးငယ်တွေဖြစ်ကြပါတယ်။ဒီငလျင်ထဲကြောင်းပေါင်း5000ကျော်ပျက်စီးသွားခဲ့တယ်လို့မက္ကဆီကိုပညာရေးဝန်ကြီးကထုတ်ပြောထားပါတယ်ခင်ဗျာ။
နိုင်ငံကမဟာမိတ်အင်အားနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမခိုင်မှအားကောင်းလာအောင်လှုပ်ဆောင်ရေးဟာအမေရိကန်စီးမဟာဗျူဟာအတွက်အရေးကြီးတဲ့အရာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။ဘယ်နိုင်ငံမှကိုယ့်တူတဲ့အင်အားနဲ့မအောင်မြင်နိုင်ဘူးလို့ပုံရင်းတွေကဝါရှင်တန်မြို့တော်ပြင်ပမှာလုပ်တဲ့အခမ်းအနားတစ်ခုမှာဝန်ကြီးမက်ဒစ်ကပြောသွားတာပါ။ပင်ကိုစစ်ဌာနချုပ်ကိုရောက်လာတဲ့ဩစတြေးလျကာကွယ်ရေးဝန်ကြီးမာရီစပိန်ကိုကြိုဆိုရင်းနဲ့ဒီဩစတြေးလျနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့ယုံကြည်ရတဲ့မဟာမိတ်ဖြစ်တဲ့ဆိုတာကိုလည်းဝန်ကြီးမက်ဒစ်ကပြောသွားပါရယ်။အမေရိကန်နဲ့ဩစတြေးလျနှစ်နိုင်ငံကြားရင်းနှီးမှုကိုနှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေကထပ်မံအတည်ပြုပြောဆိုခဲ့ကြတယ်လို့မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချမှုအနေနဲ့အပါအဝင်ကမ္ဘာကြီးကြုံတွေ့နေရတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းဝန်ကြီးနှစ်ဦးတစ်ကပိတ်ဆွေးနွေးခဲ့ကြပါရယ်ရှင်။
ကြတာပြင်းနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ပြူထွေးနဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေသတင်းဆောင်ပါတွေကိုစက်တိုင်းနှာစင်ရပါမယ်။လက်ရှိဖြစ်နေတဲ့ရခိုင်ပြည်ပခါကိုမြန်မာအစိုးရကဖြေရှင်းဖို့ကြိုးပမ်းနေကြောင်းနဲ့နိုင်ငံတကာဘက်ကလည်းဝိုင်းဝန်းပံ့ပိုးကြဖို့ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာဒုတိယသမ္မတကမြစ်တာရခိုင်ခဲ့ပါတယ်။ရခိုင်ပြည်နယ်အတွင်းကမွတ်စလင်အများစုနေထိုင်ရာဒေသတွေမှာအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုလူတွေအစုလိုက်ပြုံလိုက်ထွက်ပြေးကြတာကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာရဲ့ဖိအားပေးမှုအရေးယူမှုတွေနဲ့မြန်မာအစိုးရကြုံတွေ့နေရတဲ့အချိန်မှာပဲဒုတိယသမ္မတကအခုလိုပြောခဲ့တာပါ။ဒုတိယသမ္မတဦးဟင်နရီဘန်တီယူရဲ့ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းကိုမတ်တင်ကီထိုက်ကကောက်နှုတ်တင်ပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မြောက်ပိုင်းကပြည်ပခါတွေကြောင့်လူရချီတေဆုံပြီးတိမ့်နဲ့ချီထွက်ပြေးတင်းရှောင်နေရတဲ့အထိပြဿနာတွေကြီးထွားလာနေတဲ့အတွက်နိုင်ငံတကာဖိအားပေးဝေဖန်မှုတွေဆက်လက်ထွက်ပေါ်နေချိန်မှာပဲပြဿနာကိုဖြေရှင်းဖို့အစိုးရကကြိုးပမ်းနေတဲ့အကြောင်းကုလသမဂ္ဂအထွေထွေညီလာခံမှဒုတိယသမ္မတကကာကွယ်ပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်ရင်းမှာနိုင်ငံတကာနီးတူမြန်မာအစိုးရဘက်ကလည်းအလွန်စိုးရိမ်နေလို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောဆိုပါတယ်။
The government of Myanmar is deeply concerned about the present situation in Rakhine. Our deepest sympathy goes to the families of all innocent civilians and members.
မဇူရာရခိုင်ပြည်နယ်ရဲ့လက်ရှိအခြေအနေပေါ်အလွန်စိုးရိမ်လျက်ရှိတယ်ဆိုတော့ကိုရှင်းရှင်းလင်းလင်းအသိပေးလိုပါတယ်။အသက်ဆုံးရှုံးခဲ့ရတဲ့ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အပြစ်မဲ့ပြည်သူတွေရဲ့မိသားစုဝင်တွေမိတ်ဆွေတွေအတွက်လည်းအလွန်ဝမ်းနည်းမိပါတယ်။ဒါအင်တာမကြီးမားတဲ့တရားမှုရှိတဲ့ပြဿနာတရက်ဆိုတာအငင်းပွားစရာမရှိပါဘူး။ခုချိန်မှာတော့အခြေအနေတွေတိုးတက်ကောင်းမွန်လာပြီဆိုတော့ကိုလည်းဝမ်းမြောက်စွာအသိပေးပြောကြားလိုပါတယ်
။ကာလရှည်မပြေမလည်ဖြစ်နေတဲ့ရခိုင်ကိစ္စကိုကင်တွယ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖျာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အပိသက်အစည်းအခမ်းစာထွက်လာပြီးနိုင်ရီပိုင်းအတွင်း ARSA အကြံဖက်အဖွဲ့ကအစိုးရလုံခြုံရေးစခန်း30ကိုတစ်ချိန်တည်းတစ်ပြိုင်တည်းတိုက်ခိုက်ခဲ့မှုဟာဆိုရင်မြန်မာအစိုးရရဲ့ရခိုင်ပြည်ပခါကိုကင်တွယ်ဖြေရှင်းရေးအဟန့်အတားဖြစ်စေခဲ့တယ်လို့လည်းဒုတိယသမ္မတကပြောဆိုပါတယ်။ကိုဖီယာနန်ကော်မရှင်ရဲ့အပိသက်အစည်းအခမ်းစာပါအကြံပြုချက်တွေကိုအကောင့်ထက်ဖို့တုတ်တက်မှုတွေကိုကုလညီလာခံကတဆင့်ကဘာကိုတင်ပြဖို့မျှော်လင့်ခဲ့ပေမဲ့အခုတော့လက်ရှိပြည်ပခါတွေကိုပဲအလေးထားပြောဆိုရမယ့်အခြေအနေဖြစ်သွားစေတယ်လို့လည်းပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတဲ့ဒုက္ခသည်အရေးနဲ့ပတ်သက်ပြီးလဲအကြောင်းရင်းကိုရှားရမယ်ဆိုပြီးဒုတိယသမ္မတဦးဟင်နရီဘန်တီယူကပြောဆိုပါတယ
် No armed clashes have been reported since 5th September. Accordingly, we are concerned by reported that the numbers of Muslims crossing
တတိမငါးရက်နေ့ကဆက်လို့လက်နက်ကင်တက်ခတ်မှုတွေမရှိတော့ဘူးလို့သိရပါတယ်ဒီလိုချင်းနေမှာမွတ်စလင်အများပြားဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဆက်လက်ထွက်ပြေးနေကြဆဲဖြစ်တယ်ဆိုတော့ဒရင်တွေအပေါ်မှာတော့စိုးရိမ်မှုတွေဖြစ်မိပါတယ်အခုတော့လူအများပြားရွှေ့ပြောင်းတိမ်းရှောင်ကြရရင်အကြောင်းရင်းကိုလည်းကျွန်တော်တို့ရှာဖွေကြဖို့လိုအပ်ပါတယ်ဒီနေရာမှာလူတည်နေတဲ့အချက်ကတော့မွတ်စလင်အများပြားသူတို့ရဲ့နေအိမ်တွေမှာဆက်လက်နေထိုင်မှုဆုံးဖြတ်ခဲ့ကြတယ်ဆိုတာပဲဖြစ်ပါတယ်
ရခိုင်ဒေသအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့အရေးအတွက်ဟာဒီဘက်ခေတ်ကာလရဲ့အကြီးမားဆုံးသောလူသားဆိုင်ရာဘေးဒုက္ခဖြစ်တယ်လို့ကုလသမဂ္ဂဘက်ကပြောဆိုထားပါတယ်။ပရိပခါတွေအတွင်းဒုက္ခရောက်ရသူတွေအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးအပ်ရေးဆိုတာမှလည်းမြန်မာအစိုးရဘက်ကအတူတကွရပ်တည်တယ်လို့လည်းဒုတိယသမ္မတကပြောဆိုပါတယ်
။ Peace and stability is We see the need to ensure that vital humanitarian assistance is provided to all those in need.
ကိုချီမှာအကူအညီလိုအပ်နေသူတွေအတွက်အရေးကြီးတဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးအပ်ဖို့လိုတယ်ဆိုတဲ့အချက်ကိုလည်းကျွန်တော်တို့အနေနဲ့သဘောထားထပ်တူထပ်မြရှိပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စိန်ခေါ်မှုတွေကိုကန့်တွယ်ဆောင်ရွက်ပေးဖို့ဟာမြန်မာစိုးရရဲ့ပနာမလုပ်ငန်းတာဝန်ဖြစ်တယ်ဆိုတာကိုလည်းအသိမှတ်ပြုပါတယ်ရခိုင်ပြည်နယ်အခြေအနေအားရှုပ်ထွေးလာပါတယ်ကျွန်တော်တို့ကြုံတွေ့ရတဲ့စိန်ခေါ်မှုတွေကလည်းကြီးမားလာပါတယ်ဒါပေမဲ့လည်းဒီစိန်ခေါ်မှုတွေကိုကန့်တွယ်ဖြေရှင်းနိုင်မှုဘက်စုံအမျိုးသားမဟာဗျူဟာတစ်ယောက်ကိုလည်းချမှတ်ထားပြီးဖြစ်ပါတယ
်မွတ်စလင်တွေအများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းဒေသရင်းပဋိပက္ခတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြသူတွေရှိတယ်လို့ပဲဒီဒေသရင်းကလူနည်းစုဖြစ်ကြရတဲ့တိုင်းရင်းသားမျိုးနွယ်စုတွေလည်းထိခိုက်တက်ရောက်မှုရှိတာကိုတော့ကဘာကတိတ်ပြီးမသိကြဘူးလို့လဲဒုတိယသမ္မတကမိန့်ခွန်းမှာထည့်သွင်းအသိပေးခဲ့ပါတယ်။တကြောပြန်ရခိုင်ပြည်ပခတ်ဟာအစွန်းရောက်အကြမ်းဖက်အဖွဲ့ ARSC ရဲ့လက်ချက်ဖြစ်ပြီးမြန်မာအစိုးရဘက်ကတော့အကြမ်းဖက်မှုတွေကိုကင်တွယ်နေရတာဖြစ်တယ်လို့ပြောဆိုထားတာပါ။ဒါပေမဲ့လည်းနိုင်ငံတကာဘက်ကတော့လူသိမ်းနဲ့ချီထွက်ပြေးရမှုဟာအစိုးရဘက်ကအင်အားအလွန်အကျွံသုံးနှိမ်နင်းတာကြောင့်လို့ဆွဆွဲထားပြီးမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေရပ်ဆိုင်တဲ့အခြေအနေမျိုးတွေလည်းရှိလာပါတယ်။မနေ့ဗုဒ္ဓဟူးနေ့ကကုလအထွေထွေညီလာခံမိန့်ခွန်းမှာတော့ဗီတင်ဝန်ကြီးချုပ်ထရီဇာမေကအကြမ်းဖက်မှုကိုဗန်းပြပြီးဖိနှိပ်မှုတွေလုပ်တာကိုလက်သက်မခံနိုင်ဘူးလို့ပြောဆိုခဲ့တာမှလည်းမြန်မာနိုင်ငံကိုဥပမာပေးသွားခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့မြန်မာအသွင်ကူးပြောင်းမှုကအကဲဆက်တဲ့အနေအထားမှာရှိနေစေဖြစ်ကြောင်းသတိပေးပြောဆိုပြီးနိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးထောက်ခံပေးကြဖို့ဒုတိယသမ္မတဦးဟင်နရီဘန်တီယူကကုလအထွေထွေညီလာခံမူဝါဒရေးရာဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ဒုတိယသမ္မတဦးဟင်နရီဘန်တီယူရဲ့ကုလသမဂ္ဂမင်ခွန်းထဲမှာတော့ပြီးခဲ့တဲ့ရက်ပိုင်းအတွင်းကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နိုင်ငံတကာတန်တမန်တွေကိုရှင်းလင်းပြောကြားခဲ့တဲ့မင်ခွန်းပါအချက်တွေကိုလည်းနေရာအတော်များများမှာကိုးကားပြောဆိုခဲ့ပါတယ်ရှင်။
မတင်ကြီးထိုက်ကောင်းထုတ်တင်ပြခဲ့တာပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေအပေါ်မြန်မာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်ဖိနှိပ်မှုတွေအဆုံးသတ်စေရေးပြင်းပြင်းထန်ထန်နဲ့အမြန်ဆုံးအရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတိုက်တွန်းတဲ့အကြောင်းဒုတိယသမ္မတမိုက်ပန့်စ်ကလုံခြုံရေးကောင်စီအစည်းအဝေးမှာမနေ့ကပြောခဲ့ပါတယ်။ဒီအတော့အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်အမေရိကန်ကကူညီမဲ့နောက်ထပ်အမေရိကန်ဒေါ်လာ32သန်းထောက်ပံ့မဲ့အစီအစဉ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်၄သိန်းကျော်အတွက်အဓိကဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကပြောကြားခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောမှာပါရှင်
။နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ဗုဒ္ဓဘူးနေ့ကလုံခြုံရေးကောင်စီမှအမြဲတမ်းအဖွဲ့ဝင်အင်အားကြီး၅နိုင်ငံနဲ့အလဲကျအဖွဲ့ဝင်နိုင်ငံတွေအပါအဝင်စုစုပေါင်း15နိုင်ငံကနေငြိမ်းချမ်းရေးထိမ့်သိမ်းနိုင်မဲ့ပြုပြင်ပြောင်းလဲရေးဆိုင်ရာဆွေးနွေးရာမှာမြန်မာနိုင်ငံကရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးကိုချိန်ချောက်ရာရောက်နေကြောင်းနဲ့ဒီအခြေအနေအကျတဲကိုအဆုံးသတ်စေရေးပြင်းပြင်းထန်ထန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီကိုအမေရိကန်ဒုသမ္မတမိုက်ပန့်စ်ကအခုလိုတိုက်တွန်းခဲ့ပါတယ
်။ President Trump and I also call onThis Security Council and the United Nations to take strong and swift action to bring this crisis to an end. ဒီကြက်တဲကိုအ
ဆုံးသတ်သွားအောင်ပြင်းပြင်းထန်ထန်နဲ့မြန်မြန်ဆန်ဆန်အရေးယူဆောင်ရွက်ဖို့လုံခြုံရေးကောင်စီနဲ့ကုလသမဂ္ဂကိုသမ္မတထရမ့်ရောကျွန်တော်ပါတောင်းဆိုထားပါတယ်။ပြီးတော့လည်းအကူအညီမျောက်များလိုအပ်နေတဲ့ရိုဟင်ဂျာတွေကိုမျှော်လင့်ချက်နဲ့ထောက်ပံ့မှုတွေပေးရမှာဖြစ်ပါတယ်။တရားဝင်တွေနဲ့ညီကျန်းဖက်မှုတွေကိုအဆုံးသတ်ဖို့မဆောင်ရွက်နိုင်မှုဆိုလို့ရှိရင်အခြေအနေတွေပိုပြီးတော့ဆိုးရွားသွားနိုင်ပါတယ်။ဒေသတစ်ခုလုံးမှာရှိတဲ့မျိုးဆက်ပေါင်းများစွာအတွက်တမ်းမရအမုန်းနေတဲ့စူပူမှုတွေကိုမျိုးစိတ်ချပေးသလိုဖြစ်နေပြီးအားလုံးရဲ့ညီညာရေးကိုချိန်ချောက်ရလဲရောက်ပါလေ
ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာလုံခြုံရေးတပ်တွေကအကြမ်းဖက်ဖိနှိပ်တဲ့လုပ်ရပ်အပေါ်မှာအမေရိကန်အနေနဲ့တုံ့လုံမိကြောင်းဒုသမရမိုက်ပန့်စ်ကလုံခြုံရေးကောင်စီစီဝေးတွင်မှအခုလိုပြောသွားပါတယ
် In recent weeks the people of my country and the wider world have witnessed a great tragedy unfolding in Burma with the Rohingya people
အကြသေးခင်သတင်းပတ်တွေအတွင်းမြန်မာနိုင်ငံကရိုဟင်ဂျာတွေတကယ့်ကိုဝမ်းနည်းစရာကောင်းတဲ့အဖြစ်ဆိုးနဲ့ကြုံခဲ့ရတာကိုကျွန်တော်နိုင်ငံကပြည်သူတွေနဲ့တကမ္ဘာလုံးကမျက်ဝါးထင်ထင်တွေ့မြင်ခဲ့ရပါတယ်။အစိုးရရဲ့လုံခြုံရေးစခန်းတွေကိုစစ်သူကြွတွေကကြမ်းဖက်တိုက်ခတ်ခဲ့တဲ့အပေါ်မြန်မာလုံခြုံရေးတပ်တွေရဲ့လက်တုပ်ပြန်မှုဟာတိတ်ပြီးရက်ဆက်လွန်ပါတယ်။ရွာတွေကိုမိရှို့တာရိုဟင်ဂျာတွေကိုသူတို့ရွာတွေကနေမောင်းထုတ်တာဆတဲ့ကြမ်းဖက်မြင်ကွင်းတွေဒုက္ခသည်တွေဆုလိုက်ပြုံလိုက်ထွက်ပြေးကြတာဒါတွေဟာအမေရိကန်ပြည်သူတွေကိုတုန်လှုပ်စေပါတယ်။သိမ့်နဲ့ချီတဲ့ကလေးငယ်တွေပါဝင်လူပေါင်း၄သိန်းကျော်ဆုလိုက်ပြုံလိုက်ထွက်ပြေးတဲ့တမိုင်းဝင်ဖြစ်ရကိုကျွန်တော်တို့မြင်နေရပါတယ်။သူတို့ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးဖို့မောင်းထုတ်ခံခဲ့ကြရတာပါ။နေ့စဉ်လည်းအများပြားထွက်ပြေးလာနေကြပါတယ
်။ဆက်လက်ပြီးတော့လဲဒုသမရမိုက်ပန့်စ်ကနေမြန်မာလုံခြုံရေးတပ်တွေဘက်ကအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့လဲအခုလိုတိုက်တွန်းသွားပါတယ်
။ Yesterday Secretary of State Tillerson discussed Rohingya refugees with Aung San Suu Kyi.
ရေလုံးကပဲနိုင်ငံရေးဝန်ကြီးတယ်ဆန်ကနေပြီးတော့ရိုဟင်ဂျာဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကိုတယ်လီဖုန်းဆက်ဆွေးနွေးခဲ့ပါတယ်။လူသားချင်းစာနာထောက်ပံ့မှုတွေကိုကူညီပေးဖို့နဲ့လူခွင့်ရေးချိုးဖောက်မှုတွေကိုရင်ဆိုင်ဖြေရှင်းဖို့မြန်မာအစိုးရနဲ့စစ်တပ်ကိုတိုက်တွန်းခဲ့ပါတယ်။နောက်ပြီးတော့နေရက်ကိုပြန်မဲ့ဒုက္ခသည်တွေအနေနဲ့ဘာမှကြောက်စရာမလိုဘူးလို့ဒေါ်ဆန်းစုကြည်ရဲ့ပြောကြားချက်ကိုကျွန်တော်တို့ကြိုးစားပါတယ်။အမေရိကန်ပြည်တော်စုအနေနဲ့မြန်မာလုံခြုံရေးတပ်တွေကိုထပ်ပြီးတော့တိုက်တွန်းနေတာကအကြမ်းဖက်မှုတွေကိုချက်ချင်းရဆိုင်ဖို့နဲ့ရည်ရှိပြည်လဲဖို့အတွက်တန်တမာရေးကြိုးပမ်းအထောက်အမှုတွေကိုထောက်ခံဖို့ပဲဖြစ်ပါတယ်
။ဒီတော့တွင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေရဲ့အကြမ်းဖက်မှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်နောက်ထပ်အမေရိကန်ဒေါ်လာ32တန်းထောက်ပံ့ပေးမယ့်အစီအစဉ်ကိုအမေရိကန်နိုင်ငံသားရေးဌာနကမနေ့ကကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဌာနရဲ့လူဦးရေဒုက္ခသည်များနဲ့လူဝေမှုကြီးကြပ်ရေးဆိုင်ရာယာယီလက်ထောက်နိုင်ငံသားရေးဝန်ကြီးဆိုင်မွန်ဟန်ရှော့ကလည်းအစီအစဉ်အသေးစိတ်နဲ့ပတ်သက်လို့သတင်းတောက်တွေကိုမနေ့ကပြောပြခဲ့ပါဗျ။ဒေါ်လာ32တန်းနဲ့က28တန်းကျော်ကိုဘင်္ဂလားဒေ့ရှ်ဘက်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်4သိန်းကျော်အတွက်ဖြစ်ပြီး3တန်းကျော်ကိုတော့မြန်မာနိုင်ငံဘက်အချမ်းမှရှိနေတဲ့ဒုက္ခသည်တွေအတွက်ဖြစ်တယ်လို့မစ္စတာဟန်ရှော့ကပြောပါရှင်။
တော်ရရှိနေစေမြန်မာနိုင်ငံမှာမတူညီတဲ့လူမှုအတိုင်းအဝိုင်းတွေကြောင့်တိမခံနိုင်မှုတွေရန်လိုမုန်းတီးမှုတွေကြောင့်ပြဿနာတွေမကြခဏကြုံနေရပါတယ်မတူကွဲပြားမှုတွေကိုတိမခံနိုင်ရတာဟာဘာကြောင့်များပါလဲလူမှုအတိုင်းအဝိုင်းကြောင့်မတူကွဲပြားမှုတွေရှိနေပေမဲ့ငြင်းငြင်းကြံကြံအတူရှင်တွဲနေနိုင်အောင်လို့ဘယ်လိုလုပ်နိုင်မလဲဆိုတာကို VOE ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာရှင်းနေကြရအောင်ပါပါဝင်ပြောဆွေးနွေးခြင်းတဲ့သူတွေ VOE ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ဘူးဆိုရင်တော့အီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bambis@voanews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင်။
နေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြဖို့ထပ်မံဖိတ်ခေါ်ပါရစေ။စကိုင်းတိုင်းဒေသကြီးကလေးမြို့နယ်နဲ့ချင်းပြည်နယ်တွင်ကမြို့နယ်တချို့တို့မှာရေကြီးမြေပြိုဆတဲ့သဘာဝဘေးအန္တရာယ်တွေနဲ့ရင်ဆိုင်နေရပါတယ်။ကလေးမြို့နယ်ထဲမှာတောင်းနဲ့ချီတဲ့ဒုက္ခသည်တွေဟာကယ်ဆယ်ရေးစခန်း10ခုမှာရှိနေကြပြီးချင်းပြည်နယ်မှာတော့မြေပြိုနေတဲ့အတွက်အန္တရာယ်ဖြစ်နိုင်ခြေရှိတဲ့အိမ်တွေကိုဖြိုချနေရတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကုန်းအိမ်ကစုံစမ်းတင်ပြထားပါရစေ။
စကိုင်းတိုင်းဒေသကြီးကလေးမြို့နယ်တွင်စက်တင်ဘာ18ရက်နေ့ကနေစပြီးတော့မိုးဆက်မပြတ်ရွာသွန်းပြီးမြစ်သာမြစ်ရေနဲ့နေရင်ကြရာ6ရေမြစ်သက်မှုကြောင့်ကလေးမြို့ပေါ်ရပ်ကွက်တဲ့လက်ကျွာတွေမှာရေဝင်ရမှုတွေဖြစ်ပွားခဲ့လို့လူရေ1000ကျော်ရေပေးသိမ်းရှောင်နေရပါတယ်။ဒီကနေ့မှာနေသာလူရေစတင်ကျလာပြီးဖြစ်ပေမဲ့ကယ်ဆယ်ရေးစခန်း10ခုကနေရေပေးဒုက္ခသည်တွေနေရမပြန်နိုင်သေးဘူးလို့အကူအညီပေးရေးဖွဲ့ဝင်ဦးစင်ထွန်းဝင်းကပြောပါတယ်။
ဒီမြေစကန်ကကျွန်တော်တို့လောစေဝါတော့10ခုပေါင်းဝင်ကျွန်တော်တို့ဖွင့်ထားတယ်ဒီမြေကစေစကန်ခုမှာ1000လောက်ရှိတာ10ခုဆိုရင်ကျွန်တော်တောင်းကြော်မှာတော့ကျွန်တော်စကန်တွေ1400လောက်ရှိတယ်ဒီမြေစကန်မှာရှိနေလူတွေလောက်ပဲသူတို့ဟိုမပြန်ကြသေးတာကျွန်တော်လူတွေကတော့အေးအေးဖြစ်သွားပါပြီ
ကလေးမြေနယ်တွင်းကအင်းစိန်ကျေးရွာနှစ်ချောင်းကျေးရွာထူမာကျေးရွာကြီးကုန်းကျေးရွာပြင်သာကျေးရွာတောင်ဦးကျေးရွာဖောင်ကူးကျေးရွာစတဲ့ရေပေးဆောင်ဒုက္ခသည်တွေကိုကလေးမြေစာရင်ကျောင်းတွင်နဲ့ဖုံးတော်ကြီးကျောင်းတွေမှာနေရာချသားပေးခဲ့တာပါဒီရေဘေးဒုက္ခသည်တွေစားတော့နေဆိုင်ရေးအတွက်တိုင်းဆိုးရကယ်ဆယ်ရေးနဲ့ပြန်လည်နေရာချစားရေးဌာနနဲ့ဌာနဆိုင်ရာတွေကနေအကူအညီပေးဆောင်နေတယ်လို့ဥတင်ထွန်းဝင်းကပြောပါတယ
်လူကြေပြန်တော့တော့လည်းကျွန်တော်တို့ထောက်ပံ့တယ်ပေါ့နော်တပတ်စာကိုတို့လူတယောက်ကိုစံဖို့ပေါ့နော်ထောက်တရာပေးတာကနေတိုင်းတော့ကျွန်တော်ကျောင်းတော့ပေးထားတယ်နောက်ပြီးတော့မီးစက်တွေပဲရှိတယ်နောက်ကျွန်မကျမကြီးခွေးတွေပဲရှိတယ်လူနေနေစီနေပေးထားရတယ်လေအားရတော့ရတဲ့ကတော့ကန်တာဝန်ကဒီဌာနဆိုင်ရာရှိတယ်ပေါ့ကျွန်တော်အလူရှင်နဲ့ပေါ့ချိတ်ဆက်ပြီးမှတို့တို့ဖြည့်နေတာပေါ့နော
်ကလေးမျိုးနယ်မှာနှစ်ဆင့်လူလူရေးပေးအန္တရာယ်တွေကြုံတွေ့နေတာဖြစ်တယ်လို့ဒီနေ့မှာတော့ထိခိုက်မှုနည်းပါတယ်လို့သူကဆိုပါတယ်ဒီတရနေ့ရက်အတွင်းမိုးမရောရင်ရေဘေးဒုက္ခသည်တွေနေရပြန်နိုင်လိမ့်မယ်လို့ဥတင်ထွန်းဝင်းကဆိုပါတယ်။တဘာဝဘေးအန္တရာယ်တွေနှစ်တန်းကြုံနေရတဲ့ချင်းမြင့်နယ်အတွင်းမှာဒီရက်ပိုင်းတွင်ရေကြီးမြေပြိုမှုအန္တရာယ်တွေရောက်ဟာခါကံပလက်ဖလန်းမြို့နယ်ဘက်မှာအန္တရာယ်ဖြစ်နိုင်မဲ့အင်ဂျီတွေကိုဖြိုချနေရတယ်လို့ချင်းမြင့်နယ်စီပင်တာယာရေးလက်စစ်နဲ့စက်မှုဝန်ကြီးဌာနဝန်ကြီးဆလိုက်အိုင်ဆက်ခင်ကပြောပါတယ
်။ပျက်စီးမှုအနေထားကတော့ကျွန်တော်အန္တရာယ်ရှိတဲ့အတွက်ကြောင့်မလို့မပြိုခင်ကိုဖျက်လိုက်တာပေါ့နော်။တမ်ပလက်မြို့မှာအနေရှိလို့ရွှေ့ပြောင်းတာကနေအိမ်ရှိမှာပေါ့နော်။နောက်ပလောကမြို့နယ်မှာကဒီဘဲတုံသူ့အဖက်ကတရားပစင်းပြက်တယ်။နောက်ခိုက်ကားမှာဆိုလို့ရှိရင်အိမ်ခြေဆယ်လုံးဖြူရတယ်ပေါ့နော်။ဒါအနေရှိတဲ့အတွက်ကြောင့်မလို့။ဖလားမှာကျတော့ငါအိမ်ဖခါ၃အိမ်ရှိတော့အဲ့ဒါတွေပဲဖြစ်တယ
်။အဖြစ်စည်းကအိမ်တွေအတွက်ချင်းပြင်းနဲ့ဆိုးရကလည်းငွေကြီးထောက်ပံ့ခဲ့တယ်လို့လဲဝန်ကြီးဆလိုက်အိုက်ဆက်ခင်ကဆက်ပြောပါတယ
်။ဒီလိုအိမ်တွေအိမ်လုံးဖြက်ပြီးတော့မှရွှေ့ပြောင်းရတဲ့မိသားစုတို့တအိမ်၃သိန်းကျတော့ပြီးတယ်ပေါ့လေ။ကျွန်တော်ဆိုရရင်တော့ဒီပေါ်ချင်းနေတို့စာဝန်ကြီးအတွက်ပေါ့လေ
။မြေပြူမှုတရောက်ဝေဘူးလဖလန်းကလန်းကလေးဖလန်းဟာခါလန်းနဲ့ဟာခါဂန်ကောလန်းတွေပြတ်တော့သွားပြီမဲ့လေ။ချင်းမြင့်နဲ့လမ်းဦးစီးဌာနကနေဆက်ကြီးတွေနဲ့ရှင်းလင်းပြီးနောက်မှာအခုခါမှာကားငယ်တွေသွားလာနိုင်ပြီဖြစ်ပေမဲ့ကလေးမျိုးကလည်းချင်းတောင်ကိုတက်မဲ့6ဖိန်းတက်ဂုံတင်ရင်ကြီးတွေကိုတော့သွားလာခွင့်ခေတ္တပိတ်ပင်ထားပါတယ်။ပြီးခဲ့တဲ့2015ခုနှစ်ဩဂုတ်လ3ပိုင်းတုန်းကချင်းပြည်နယ်မှာရေကြီးမြေပြူမှုတွေဖြစ်ပွားခဲ့တယ်လို့လူနေအိမ်ခြေ600နီးပါးပျက်စီးခဲ့ပါတယ်ခင်ဗျာ။
နိုင်ကုန်ရင်ပြောပြခဲ့တာပါရှင်အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုစီစဉ် PPGN H77 ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်နောက်နှစ်နာရီကြာထုတ်လွှင့်မယ်ညပိုင်းစီစဉ်မှာတော့ကျမရေးဥအောင်ခင်ရဲ့မြမရေးတုံတက်ချန်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုလည်းနားဆင်ကြရမှာပါရှင်အခုကြာသပတေးနေ့ညနေပဲထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်မရှင်
မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းပြည်ပခန့်တွေဆုံးသက်ရေးအမြန်ဆုံးကင်တွေဆောင်ရွက်ဖို့ဗီဒီယိုဝင်ကြီးချုပ်ထရီဆာမေကနယူးယောက်မြို့ကုလသမဂ္ဂထရီညီလာခံမိန့်ခွန်းမှာပုံမှုနေတုန်းကတိုက်တွန်းသွားပါတယ်။အကြံဖတ်မှုတွေဆုံးသက်ရေးဆောင်ရွက်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့နဲ့အာဏာကော်မရှင်ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထည့်ဖော်ဖို့မြန်မာအစိုးရအာဏာပိုင်တွေကိုတိုက်တွန်းတောင်းဆိုတဲ့အကြောင်းဗီဒီယိုဝင်ကြီးချုပ်ကပြောသွားတာပါ။အမေရိကန်ဒုသမ္မတမိုက်ဖန့်စ်ကလည်းရခိုင်ပြည်နယ်မြောက်ပိုင်းခြေတီဟာနိုင်ငံတကာရဲ့ညှဉ်းပန်းရေးကိုချိန်ချောက်ရာရောက်နေတယ်လို့ဆိုပြီးဒီချက်တဲကိုစုံသက်ဖို့ကုလသမဂ္ဂအနေနဲ့ပြင်းပြင်းထန်ထန်ရေးယူဆောင်ရွက်တဲ့အကြောင်းမနေ့ကလုံခြုံရေးကောင်စီအစည်းအဝေးမှာတိုက်တွန်းပြောဆိုသွားပါရရှင်။ဒီစစ်တွေမျိုးမှာလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့ပစ္စည်းတွေပေးပို့နေတဲ့အချိန်ရာနဲ့ချီတဲ့လူအကြီးကအတင်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်ရဲတွေကတနက်နေ့ပြစ်ဖောက်လူစုခွဲခဲ့ပြီးတော့တန်တရာရှိသူ၈ဦးကိုလည်းဖမ်းဆီးလိုက်ပါတယ်။အင်အား300လောက်ရှိတဲ့လူအုပ်ကြီးကအာဆီယာစီပီပီဆိုင်ရာချက်ချင်းဒီအဖွဲ့အနေနဲ့မောင်တော်ဒေတာကဒုက္ခသည်တွေစီကိုပို့မဲ့ထောက်ပံ့ရေးပစ္စည်းတွေကိုပြန်ချခံပြီးတော့ဆက်လီမထွက်ဖို့တားမြင်ခဲ့တာမှဒီလုံခြုံရေးတပ်ဖွဲ့တွေကိုလည်းပြန်ပြီးတော့တိုက်ခိုက်ခဲ့တယ်လို့မြန်မာဆိုရသတင်းထုတ်ပြန်ရေးကော်မတီကထုတ်ပြန်ထားပါရဲ့ရှင်။အင်အားပြည့်ဟာရီကိန်းမုန်တိုင်းမာရီယာဝင်တိုက်သွားခဲ့တဲ့အမေရိကန်ပိုင်းပေါ်တိုရီကိုကျွန်းမှာဒီကနေ့ကြာသပတေးနေ့မိုးရေအပြင်းထန်ဆက်ပြီးတော့ရွာနေပါတယ်။ကျွန်းတစ်ခုလုံးလျက်စင်ပြီးပြတ်တောက်နေပြီးနေရာတော်များများမှာရေကြီးနေတယ်လို့လူတဦးထက်မနည်းသိဆုံးခဲ့ရပါတယ်။ဒီမုန်တိုင်းဟာပေါ်တိုရီကိုကျွန်းမှာနှစ်90နီးပါးအတွင်းအဆိုးဝါးဆုံးတိုက်ခတ်တဲ့မုန်တိုင်းဖြစ်ပါတယ်။ကျွန်းတစ်လျှောက်ရာနဲ့ရှိတဲ့ခလုံးရေးစခန်းတွေဖွင့်ချပြီးတော့မုန်တိုင်းတန်တဲ့သူ1000ထောင်ကျော်ခလုံးနေကြပါတယ်ရှင်
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေးကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Patrick Deya ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် Internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်တွေအစုံသက်ပါတော့မယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50နဲ့လိုင်းလာမီတာ190တို့ကနေနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.